တော်ရရှိမြခင်ဗျာဒီကနေ့တင်ပြတော်တမချန်းစီအစဉ်မှာလေ့လာမှာဖြစ်တဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်4ကနေအခန်းငယ်6အထိမှာအနီရောင်ရှိတဲ့ငကားကြီးရဲ့အမိဟာကောင်းငင်ကကျဲသုံးစုတစုကိုဆွဲငင်ပြီးမြေကြီးကိုချလိုက်တယ်လို့ဖော်ပြထားပါတယ်။သားဖွားလူနီးပြီဖြစ်တဲ့မိမဟာသားဖွားတဲ့အခါမှာငကားကြီးကအဲ့ဒီသားကိုကိုက်စားလိုက်မယ်ဆိုတဲ့အကြံနဲ့အဲ့ဒီမိမရဲ့ရှေ့မှာရပ်နေပါတယ်။ဒါတွေဟာဘယ်လိုအနဲ့အတိတ်ပဲတွေကိုဆောင်ကြပါသလဲ။ပုံပြင်တွေလား၊ဒဏ္ဍာရီတွေလား၊စိတ်ကူးရင်တွေလား။အဲ့ဒီမိမဟာလူမျိုးတကာကိုတန်လှန်တန်နဲ့အုပ်စိုးမဲ့သားယောက်ျားကိုဖွားတယ်။ဖျားရှင်ပြင်ဆင်တော်မူတဲ့အရက်စီကိုပြေးသွားတယ်ဆိုတဲ့ဖော်ပြချက်တွေရဲ့အနဲ့အတိတ်ပဲဖွင့်ဆိုချက်များနဲ့အတူဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်4ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုရှင်းလင်းတင်ပြမှာဖြစ်ပါတယ်
။တင်ပြတော်သမားကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ကောင်းကင်တကူနမိတ်တုဖြစ်ပေါ်ခြင်းရဲ့နောက်မှာစတင်ပြီးတော့ဖွင့်လှစ်ပေးလိုက်တဲ့အခန်းကြီး7ဟာဖြင့်ကောင်းကင်အစင်းတစားတို့ကိုဆောင်ကျင့်ထားသူမိမတယောက်ရဲ့ထွက်ပေါ်ခြင်းအခမ်းအနားနဲ့စတင်လာခဲ့ပါလေ။မိတ်ဆွေတို့ဒီမိမဟာသားဖွာခြင်းဝေဒနာကိုခံယူပြီးတော့ဝေဒနာပြင်းထန်တဲ့အတွက်ကြောင့်အော်ဟစ်ရလိမ့်မယ်ဆိုတဲ့အကြောင်းတွေကိုအသေးစိတ်မျှဗျာဒိတ်ကျမ်းဟာဖော်ပြထားခဲ့ပါလေ။ဒါဟာဖြင့်လူမျိုးတော်ဣသရေလမှပြီးလူသားတယောက်ကိုဖွာမြင်လာရမည်ဆိုတဲ့အတိတ်ကာလကယ်တင်ရှင်သခင်ခရစ်တော်ရဲ့ယေရှုဟူသောအမည်နဲ့လူသားတိခံမွေးဖွားခြင်းသတင်းကိုကြိုတင်ဖော်ပြတယ်။ဒါပေမဲ့အဲ့ဒီလူသားဟာဘုရားသခင်ပေးသနာတော်သားဖြစ်တယ်ဆိုတာကိုမမိတ်မတုံခံယူဖို့ရန်ဟေရှာယအနာဂတ်ကျမ်းဟာအလေးအနက်ပြုဖော်ပြထားခဲ့ပါတယ်။နောက်ဆုံးသောကကလမှာဒုတိယအကြိမ်ကြွလာတော်မူခြင်းကိုပါရည်ဆောင်ထားတဲ့ကယ်တင်ရှင်သခင်ခရစ်တော်၏ကြွလာလျက်တရားစီရင်တော်မူခြင်းကောင်းကင်သစ်မြေကြီးသစ်နဲ့ကောင်းကင်နိုင်ငံတော်ကိုမြေပေါ်မှတည်ထောင်၍အုပ်ဆိုးခြင်းတို့အတွက်ကိုပါကြိုတင်နမိတ်ပြုဖော်ပြလိုက်သောဗျာဒိတ်တော်တို့ဖြစ်တယ်ဆိုရာကိုကျွန်တော်ရှင်းပြခဲ့ပြီးပါပြီ။ဟုတ်ပါတယ်မိတ်ဆွေတို့။ကောင်းကင်၌ကြီးစွာသောနမိတ်လက္ခဏာဟူမူကားမိမတဦးသည်နေကိုဝှက်လျက်လကိုခြေဖြင့်နင်းလျက်မိမိခေါင်းပေါ်မှကျဲဆက်နှလုံးဖြင့်ပြီးသောသရဖူကိုဆောင်းလျက်ပေါ်လာ၏။ထိုမိမသည်ကိုယ်ဝန်ဆောင်၍ဖွာအံ့သောဝေဒနာပြင်းသောကြောင့်အော်ဟစ်လေ၏တဲ့မိတ်ဆွေတို့အဲ့ဒီလိုခုနှစ်ခုခုနှစ်ခုတွဲထားပါသောတရုတ်ဆောင်တို့အဖြစ်ပေါ်ထွက်လာရမှာတစ်အချက်ဖြစ်တဲ့လူမျိုးတော်မှတဆင့်သားတော်ပေါ်ထွန်းရမည်ဆိုတာကတော့ဟုတ်ပြီနောက်ထပ်ဒုတိယမြောက်သောတရုတ်ဆောင်တစ်ပါးထပ်မံပေါ်လာခဲ့ရပြန်တယ်ဆိုတာကိုပါအဲ့ဒီသင်ခန်းစာရဲ့အငယ်3မှာကျွန်တော်တွေ့ခဲ့ကြပြီဖြစ်ပါတယ်ပြီးတော့အဲ့ဒီဒုတိယတရုတ်ဆောင်ဟာကောင်းမြတ်တဲ့နမိတ်ကိုအရှင်းဆောင်ယူခြင်းမရှိဝမ်းမြောက်ဖွယ်မဟုတ်သောပေါ်ထွက်ခြင်းဖြစ်တယ်ဆိုတာကိုပါတင်ပြရင်းနဲ့သူဘယ်သူလဲဆိုတဲ့ကြိုတင်မေးခွန်းကလေးကိုပါမိတ်ဆွေတို့အတွက်စဉ်းစားခြင်းစရာပဟေလိတစ်ခုကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်ကျွန်တော်ထုတ်ခဲ့တဲ့မေးခွန်းကလေးအတွက်ဒီမေးခွန်းရှေ့ကြီးဟာဘယ်လိုဖော်ပြထားတယ်ဆိုတာကိုမိတ်ဆွေတို့ပြန်လည်နားဆင်ကြည့်ကြပါကောင်းကင်၌အခြားသောနမိတ်လက္ခဏာပေါ်လာသည်ကအစင်းနီသောငကားကြီးသည်ခေါင်းခုနှလုံးဂျိုးဆဲချောင်းနှင့်တကွခေါင်းပေါ်၌သရဖူခုနှစုကိုဆောင်းလျက်ရှိ၏သူဘသူလဲမိတ်ဆွေတို့အခြားသောနမိတ်လက္ခဏာလို့ဆိုထားပါတယ်နော်အတိတ်ပဲကတော့ symbol လို့ခေါ်တဲ့ကိုစားပြုပုံသဏ္ဍာန်ဖြစ်ပါတယ်ပထမသင်ခန်းစာတုန်းကမိမလို့ပဲပေါ့ကြည်စွာသောနမိတ်လက္ခဏာဟူမူကားမိမတူသည်နေကိုဝှက်လျက်လကိုနင်းလျက်မိမိခေါင်းပေါ်မှကျဲဆက်နှလုံးဖြင့်ပြီးသောသရဖူကိုဆောင်းလျက်တဲ့အဲ့ဒီတော့ဒါဟာအမှန်မြင်တွေ့ရတာကတော့မငင်းနိုင်ဒါပေမဲ့မူရင်းပုံစံလို့မဆိုသားတဲ့တစုံတစ်ခုကိုကိုစားပြုလျက်ရှိတယ်ဆိုတဲ့သဘောပေါ်လွင်နေပါလေကောင်းပါပြီသူဘသူလဲဆိုတဲ့အနီအောင်ရှိသောနဂါးကြီးကိုတော့တခြားဝေးဝေးမှကျွန်တော်တို့သွားရှာစရာအကြောင်းမရှိမကြခင်ရောက်ရှိလာမယ့်အခုဗျာဒိတ်ကျမ်းရဲ့အငယ်၈နဲ့၉မှာသာအဖြေကိုကြည့်လိုက်ကြပြီတော့ရှင်းနေအောင်အဖြေပေါ်နေပြီလို့ကျွန်တော်ပြောလိုပါတယ်ဗျာဒိတ်ကျမ်းအခန်းကြီး၁၂ရဲ့အငယ်၈နဲ့၉မှာပါထို့အခါဤလောကတနိုင်ငံလုံးကိုလှည့်ပြား၍မာနစာရန်အမည်ရှိသောရှေးမွေဟောင်းကြီးဟူသောငကားကြီးကို၎င်းသူနှင့်အတူသူ၏တမန်တို့ကို၎င်းမြေသို့ချလိုက်ကြ၏တဲ့ ရှင်းသွားပါပြီနော်အဲ့ဒီငကားကြီးဆိုတာဟာတခြားမဟုတ်စာရမဏ္ဍကြီးဖြစ်နေပြီဆိုတာကိုဖော်ပြလိုက်ပြီပြီးတော့ရှေးမွေဟောင်းကြီးဟူသောငကားကြီးရဲ့အယောင်ကတော့နီရဲနေတာပဲလေမှန်ပါ रे သူဟာလူကိုတတ်တတ်တဲ့အကောင်ဖြစ်ပါ रे ဒါကြောင့်အနီယောင်ကိုရီဆောင်ပြီးတော့ဖော်ပြပေးလိုက်ပါ रे မိတ်ဆွေအပေါင်းတို့ဒါကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈ငယ်54မှာဘယ်လိုဖော်ပြထားတယ်ဆိုတာကိုပြန်ကြည့်ကြပါသင်တို့သည်သင်တို့၏အဖကြီးဟူသောမာနမှဆင်းသက်ကြ၏သင်တို့၏အဖ၏အလိုသို့လည်းလိုက်တတ်ကြ၏မာနသည်ရှေးဥစွာမှစ၍လူအသက်ကိုသတ်သောသူဖြစ်၏သူ၌သစ္စာတရားမရှိသောကြောင့်သစ္စာတရား၌မတည်မနေသူသည်မှုသာစကားကိုပြောသောအခါမိမိပဂရိအတိုင်းပြော၏မှုသာစကား၌ကျင်လေသောသူဖြစ်၏မှုသာ၏အဖလည်းဖြစ်၏တဲ့ဒါဘာကိုဆိုလိုပါသလဲမိတ်ဆွေတို့ဓာရီလှန်ဒီတနတ်ဒီနဲ့လိုက်ပြီးတော့ခုတ်ချက်သတ်ဖြတ်နေတာလားလိုက်ပြီးတော့ပြစ်ခတ်သတ်ဖြတ်နေတာလားအရှင်းမဟုတ်ပါဘူးအပြစ်ဒုစရိုက်ကိုကျူးလွန်စေခြင်းအဖြစ်သိစေတဲ့မာနသောဝရငရဲမှာလူသားတွေအားလုံးပျက်စီးဆုံးရှုံးစေတဲ့မာနပါဤအသည်ကိုမစားရစားသောနေ့မှာအမှန်သိရမယ်ဆိုတဲ့အပြစ်နဲ့ဆိုင်တဲ့အသည်ကိုမဖြစ်မနေမစားပြည့်ရင်စားပြည့်အောင်လို့ကိုလူကိုဆွဲခေါ်သွားခဲ့တယ်ဝိညာဉ်ဤသေဆုံးခြင်းရုပ်ဘဝဤသေဆုံးခြင်းဝိညာဉ်ရောရုပ်ရောနှစ်ဖြာစလုံးသေခြင်းပဲစီအတိအတင်းဆွဲခေါ်သွားခဲ့တာဟာသူပါပဲဟုတ်ပါတယ်မိတ်ဆွေတို့မိမမှဖွာသောလူဇာတိကိုခံယူသူသခင်ဘုရားသခင်လက်ဆောင်ပေးလိုက်သောကယ်တင်ရှင်ဟာပေရသောလူကိုအသက်ရှင်စေဖို့အတွက်သမာတရားကိုချထားပေးတယ်။အသက်ရှင်ခြင်းလမ်းကိုပြုထားပေးတယ်။အဲ့ဒီစာရမဏ္ဍကတော့အဲ့ဒီအသက်ရှင်ခြင်းသမာတရားကိုလူသားတွေနဲ့မဝေးဝေးအောင်လုပ်နေပါတယ်။သူဟာပျော့ပြဲပြဲမွေငယ်မဟုတ်တဲ့ငကားကြီးဖြစ်ပါတယ်။ The Great Dragon တဲ့ဘုရားကြီးကြံဖို့ပြချက်အရာပါမဆန်းလာပါဘူးသူ့မှာအေယာမတကိုးအာနာကိုကင်ဆွဲထားပါလေသူ့တကိုးအာနာကိုခတ်မှန်းနိုင်အောင်ခရစ်တော်ဘယ်လိုဖော်ပြခဲ့တယ်ဆိုရဲအသံပလန်တွေကိုပြန်ပြီးတော့မိတ်ဆွေတို့အ깨ဖြတ်ကြည့်နိုင်ပါလေရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၈နဲ့၉တို့အရာအခုလို့တွေ့နိုင်ပါလေတဖန်မာနသည်ယေရှုကိုအလွန်မြင့်လှစွာသောတောင်ပေါ်သို့ဆောင်သွား၍ဤလောက၌ရှိသမျှသောတိုင်းနိုင်ငံတို့ကို၎င်းထိုတိုင်းနိုင်ငံတို့၏ဘုံစည်းစိမ်ကို၎င်းပြညွန်၍ကိုတော်သည်ငါကိုညှို့ပြက်ကိုကိုွယ်လင်းယခုပြလေသမျှတို့ကိုငါပေးမည်ဟုဆိုလေ၏တဲ့မိတ်ဆွေတို့ဝေါ်ဆိုပြီးတော့ကျွန်တော်တို့ခေါ်ခေါ်နေတဲ့ကဘာကြီးနဲ့တကွာစัจ java လာအနန္တကိုအဖဖျားသခင်ဖန်ဆင်းတော်မူပါလေလူသားဟာအဖဖျားသခင်၏သားသမီးများဖြစ်တဲ့အတွက်ကြောင့်ဖျားများလို့တောင်မှခေါ်ဆိုတိုက်တဲ့ဘုံတကူရှိသူတွေဖြစ်အောင်အဖဖျားသခင်ကသူ့သားသမီးများဖြစ်စေခဲ့တယ်ဆရာတွေ့ကိုကျွန်တော်တို့ဟာအတိတ်ကာလကြံသင်္ကန်းစာတွေအသီးသီးမှကြားနာခဲ့ကြပြီဖြစ်ပါတယ်အထူးသဖြင့်ဆာလံတီချင်းမှဘယ်လိုဆိုးဖွဲ့ခဲ့တယ်ဆရာတွေ့ကိုကျွန်တော်အကြင်ကြင်ကိုးကားဖော်ပြပေးခဲ့ပြီးပါပြီဒါပေမဲ့အဲ့ဒီဖန်ဆင်းဂါဇအချိန်မှကတည်းကရုပ်တရက်ကိုကြီးစိုးသောကော့စမော့စ်လို့ခေါ်တဲ့ကဘာကြီးအဖြစ်ပြောင်းလဲပြီးတော့လူသားအပေါင်းတို့ဟာတထုပ်ပြီးတထုပ်မြေကြီးအောက်ကိုရောက်ကုန်ရတယ်ဒါဟာမဟာစာရန်စခဲ့တဲ့ဇလံဒီဇလံကိုမှဇာတိပဂရိလူသားတို့ဟာသဘောတူညီစွာနဲ့ရွေးချယ်ခဲ့ကြခြင်းပဲဖြစ်ခဲ့ပါတယ်မိတ်ဆွေအပေါင်းတို့ဒီအကြောင်းကိုတခုတ်တည်းဖြစ်အောင်လို့ကျွန်တော်အနေနဲ့ဆာလံတီချင်းအမှတ်စဉ်82နဲ့ပြန်လည်ပြီးတော့ကိုးကားပြခြင်းပါတယ်ဖျားသခင်သည်ဖျားတို့ဤပြိသက်၌ရက်လျက်နေတော်မူ၍ဖျားတို့အလေ၌စီရင်တော်မူ၏စင်ရဲသောသူနှင့်ငတ်မသောသူတို့ကိုမတရားသောသူ၏လက်မှကယ်နှုတ်ကြလော့သူတို့သည်မသိနားမလဲကြမှောင်မိုက်၌ကျင်လေကြ၏မြေကြီးတိုက်မြင့်အပေါင်းတို့သည်လှုပ်ရှားလျက်ရှိကြ၏သင်တို့သည်ဖျားဖြစ်ကြ၏ရှိသမျှတို့သည်အမြင့်ဆုံးသောဖျား၏သားဖြစ်ကြ၏ဟုငါဆိုတည်းကဲအဖဖျားသခင်၏ဖန်ဆင်းတော်မူခြင်းမှသူ့ရဲ့ဘုံတော်နှင့်လူသားတို့ကိုပတ်ရစ်ပေးခဲ့တယ်ဆိုတာရှင်းမနေဘူးလားဖျား၏သားသမီးများအစဉ်ဒါပေမဲ့အဲ့ဒီဆာလံကျမ်းမှာပဲဆက်လက်ဖော်ပြထားရှိပါတယ်သောတော်လေသင်တို့သည်လူကဲ့သို့သေ၍အခြားသောမင်းကဲ့သို့ဆုံးရှုံးခြင်းသို့ရောက်ကြလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလိုအဖဖျားသခင်ပြုတော်မူခဲ့တဲ့ပရိညင်ပေးတော်မူသောကျေးဇူးတော်များနဲ့မထိုက်တန်အောင်နေထိုင်ခဲ့မိတဲ့လူတွေရဲ့အပြစ်ဇလံ အဲ့ဒီဇလံအတိုင်းအဖဖျားသခင်ဤစီရင်တော်မူခြင်းအဖဖျားသခင်ဤကြိုတင်ပြည်ညင်ပြုတော်မူခြင်းအတိုင်းလူတွေဟာအခြားသောမင်းကဲ့သို့ဆိုတဲ့စာရမဏတ်ဤလမ်းကြောင်းအတိုင်းသေယာလမ်းကိုသွားကြရတယ်။အဲ့ဒီဇလံကိုမှဇာတိပဂတိလူသားတို့ကိုယ်တိုင်ဟာလေသဘောတူပြီးရွေးခဲ့ကြပြီးပြီမဟုတ်ဘူးလား။မိတ်ဆွေတို့အဲ့ဒီစာရမဏတ်ဒီဟူသောနဂါးကြီးမှာခေါင်း9လုံးတောင်ရှိပါတည်း။ခေါင်း9လုံးပါတယ်နော်။အဲ့ဒီကနန်းဟာလေ perfection ဆိုတဲ့ပြည့်ဝစုံလင်မှုကိုအရှင်းမဆိုလိုပါဘူးပြီးပြတ်သောသဘောဆိုတာကိုတော့ဒီခုနှစ်ကနန်းဟာဖော်ပြနေတာအမှန်ပဲအင်္ဂလိပ်လိုကတော့ completeness ကိုဆိုလိုခြင်းဖြစ်ပါတယ်မှန်ပါတယ်အဖဖျားသခင်ဟာကဘာမြေကြီးကိုခုနှစ်ရဲ့အတွင်ပြီးပြတ်အောင်ဆောင်ရွက်ပေးခဲ့တယ်မဟုတ်ဘူးလားအခုခေါင်းခုနှစ်လုံးလို့ဆိုထားတဲ့အတွက်သူ့ရဲ့ဂုံအထရေဟာလေပော့ပော့သေးသေးတော့မဟုတ်နိုင်ဘူးဆိုတာကိုကျွန်တော်တို့အကဲဖြတ်နိုင်လောက်ပါတယ်သူကိုနန်းနေသားမိုးသောက်ကျေလို့ဟေရှာယအနာဂတ်ကျမ်းမှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲသူဟာဘလောက်အထိအဆိုင်အဝိုင်းအားအင်ရှိတယ်။သူ့ရဲ့ဉာဏ်ရည်ဉာဏ်သွေးဟာဘလောက်အထိထက်မြက်တယ်ဆိုတာတွေ့ကိုလေကောရိန္သုဩဝါဒစာဆောင်မှာတမန်တော်ကြီးရှင်ပေါလုဖော်ပြထားတာရှိပါသေးတယ်။ဒီအကြောင်းတွေကိုပြန်ပြီးတော့ကျွန်တော်တို့လေ့လာခြင်းနဲ့ဆိုရင်ဟေရှာယအနာဂတ်ကျမ်းအခန်းကြီး7ကိုအရင်ကြည့်ပါ။အိုးနန်းနေသားမိုးသောက်ကျေသင်သည်ကောင်းကင်ကကြလေပြီတကားအပြီပြီတို့ကိုနှိမ့်ဆက်တော်သင်သည်မြေတိုင်အောင်ခုတ်လဲခြင်းကိုခံရလေပြီတကားသင်ကလည်းကောင်းကင်ဘော်တို့ငါတက်မြီဖျားသခင်ဤကျယ်တို့အပေါ်မှာငါပလင်ကိုငါချီးမြှောက်မြီမြောက်မျက်နှာဘက်ဗျာဒိတ်တော်တောင်ပေါ်မှာငါထိုင်မြီမိုးတိမ်ထိတ်ပေါ်တို့ငါတက်မြီအမြင့်ဆုံးသောဖျားကဲ့သို့ငါနေမြီဟုစိတ်အကြံရှိလေပြီတဲ့ဒါဟေရှာယကျမ်းကဖော်ပြတာကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး7မှာကျတော့အခုလိုဖော်ပြထားတာကိုတွင်ထိုင်ပြန်ပါလေ။ဤအမှုသည်အံ့ဩပွေဖြစ်သည်မဟုတ်။စာရန်ပင်လျင်လင်းသောကောင်းငင်တမန်ဖြစ်အောင်ဆောင်တတ်၏။သူဖြစ်၍သူဤဆရာတို့သည်လည်းဖြောက်မှတ်ခြင်းတရားကိုဟောသောဆရာဖြစ်အောင်ဆောင်ပြန်။အဘယ်ဆူပွေရှိသည်။သူတို့သည်ကိုကျင့်သောအကျင့်အတိုင်းနောက်ဆုံး၌အကျိုးအပြစ်ကိုခံရကြလတ္တံ။တဲ့။မိတ်ဆွေတို့ဒီရမကသေးပါဘူးနော်တူရူဆိုတဲ့နိုင်ငံကြီးကိုစာရမဏတ်နဲ့ပုံခိုင်းပြီးတော့ရေစကြည်လအနာဂတိကျမ်းဟာအခုလို့ဖော်ပြပေးခဲ့ပါသေးတယ်ရေစကြည်လအနာဂတိကျမ်းအခန်းကြီး28မှာကြည့်မယ်ဆိုရင်အငယ်7နဲ့73အတွင်မှာအခုလို့တွေ့ရမှာပါသင်သည်ထူးဆန်းသောတစိတ်ဖြစ်၏ပညာနှင့်ပြည့်စုံ၍တင့်တယ်ခြင်းအသရေလဲစုံလင်လျက်ရှိ၏အရင်အယက်ဖျားသခင်ဥယင်တော်၌နေပြီးသင်ဤခေါင်းပေါ်မှာကြောင်နီးဥဒ္ဓဖျာစိမ့်မြဲ့ရွဲကြောင်ငကသွဲနီလာမြဗရမယအစရှိသောကြောက်မြတ်အမျိုးမျိုးတို့ကိုဆောင်းလေ၏ရွှေဖြင့်လှုပ်သောပတ်သာပလွေတို့သည်လေသင်ဖွာသောနေ၌ပင်သင်အဖို့ပြင်ဆင်လျက်ရှိကြ၏တဲ့ရှင်းနေတာပါပဲနော်အဲ့ဒါဟာကျွန်တော်တို့ကကြောက်မြတ်စရာအလွန်ကောင်းနေအယုတ်ဆိုးအကြီးတန်းနေအမွေးအမင်ကြံ့ကြံ့ကြီးတွေယွန်းစရာအလွန်ကောင်းနေလို့ထင်ထင်နေတဲ့စာရန်ရဲ့ဟန်ဆောင်အမှုအရာပဲအပြင်ပန်းအသွင်အပြင်ပဲမိတ်ဆွေတို့နောက်ထပ်အရေးကြီးတဲ့အချက်ကတော့ဂျိုဆယ်ချောင်းဆိုတဲ့ကိစ္စပါမိတ်ဆွေတို့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဓမ္မသမိုင်းမှာယောမခစ်ဆရာဟာသမိုင်းကြီးတစ်ခုလုံးရဲ့နောက်ဆုံးအစိတ်အပိုင်းအဖြစ်ဒံယေလအနာဂတ်ကျမ်းအရာကျွန်တော်တို့သတ်မှတ်ခဲ့ကြပါပြီနေပုခတ်နေစာဘယင်ကြီးရဲ့အိမ်မက်ထဲကရုပ်ထုကြီးထဲမှာဆိုရင်ဘာဘူးလုံးပါရှားဂရိယောမဆိုတဲ့ခစ်ကြီး၄ခုကိုခွဲခြားပြီးတော့အဲ့ဒီယောမခစ်ရဲ့သမိုင်းဟာယောမတို့အမှန်တကယ်ထွန်းကားခြင်းကစပြီးတော့နောက်ဆုံးသောကတ်ကာလအချိန်အထိရှည်လျားသွားရလိမ့်မယ်သူကိုသန်ခစ်လို့ကျွန်တော်တို့တင်စားတယ်ဒါပေမဲ့ခြေပွားတွေမှာတော့သန်နှင့်သရွတ်ဤဆိုရင်သန်နှင့်မြေကြီးယောနှောလို့နေမယ်အဲ့ဒီခြေထောက်တွေကိုခရစ်တော်ဒီဟူသောကြောက်လုံးတစ်လုံးဟာဝင်ရောက်တိုက်ခိုက်လိုက်တဲ့တပြိုင်နက်အဲ့ဒီရုပ်ထုကြီးတစ်ခုလုံးပြိုလဲပြီးတော့အမှုန့်ဖြစ်သွားမယ်ပျောက်ကွယ်သွားရမယ်ဆိုတဲ့ဗျာဒိတ်တွေအရာကျွန်တော်တို့အဖို့ဒီယောမခစ်ဟာနောက်ထပ်ဘယ်တခြားသောခစ်နဲ့မှအစာမထိုးနိုင်ပဲနဲ့နောက်ဆုံးအထိတည်ရမယ်ခစ်ဆိုပြီးတော့အတိတ်ပဲဖွင့်ဆိုပေးခဲ့ပါတယ်ဟုတ်ပါတယ်အဲ့ဒီယောမခစ်ကိုကိုစားပြုတဲ့နောက်ဆုံးသောခစ်အချိန်မှာလောကအာနာရှင်ကြီး၁၀ပါးတို့ပေါ်ထွန်းခြင်းဟာအခုဂျိုဆယ်ကြောင့်ကိုဆိုလိုခြင်းပဲဖြစ်တယ်။အဲ့ဒီလိုဆယ်ပိုင်းပိုင်းခြားထားတဲ့အာနာရှင်အကုန်လုံးတို့ဟာလေစာရန်ဘက်တော်သားများကြီးပဲဖြစ်နေတယ်။ဂျိုဆယ်ကြောင့်နဲ့တကွခေါင်းပေါ်မှာတရဖူခုနှစ်ဆူကိုစောင်းထားတယ်ဆိုတာဟာစာရန်ရဲ့ခေါင်းပေါ်ကဖြာထွက်တဲ့ဂျိုတွေအပေါ်မှာသာတရဖူစောင်းခြင်းဖြစ်တဲ့အတွက်ကြောင့် အဲ့ဒီလောကအာနာရှင်တွေဟာလေတကိုးအာနာတွေအသီးသီးနဲ့အလွန်တကိုးထွားကြလိမ့်မယ်အာနာကြီးမားကြလိမ့်မယ်လို့ကျွန်တော်တို့နားလည်နိုင်ပါ रे ဗျာဒိတ်ကျမ်းအခန်းကြီး7အငယ်၄ကိုဆက်လက်နားဆင်ကြည့်ပါသူဤအမိသည်ကောင်းကင်ကျယ်သုံးစုတစုကိုဆွဲငင်၍မြေကြီးသို့ချလိုက်လေ၏သားကိုဖွာလူသောမိမသည်ဖွာသောအခါနဂါးသည်ထိုသားကိုကိုက်စားမိအကြံနှင့်မိမရှေ့၌ရပ်နေ၏သင်တိရသောသမကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့နဂါးကြီးနဲ့တူပါတယ်ဆယ်စာရမဏတ်ဘက်ကိုကောင်းကင်ကျယ်တို့သုံးစုတစုပါသွားလိမ့်မယ်လို့အခုအပိုင်းမှာဖော်ပြပေးလိုက်ပါတယ်ဒါဟာလည်းမဆန်းလှပါဘူးဒံယေလအနာဂတ်ကျမ်းမာကလေးကကောင်းကင်ဘူဂျီတို့ကိုရန်ရဲ့ဖောက်ပြန်ပျက်စီးရခြင်းအကြောင်းတွေကိုအခုလို့ကျွန်တော်တို့တွေ့ခဲ့ကြရပြီးသားဖြစ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး8ရဲ့အငယ်30မှ12ကိုမိတ်ဆွေတို့ပြန်ပြီးတော့လေ့လာကြည့်မယ်ဆိုရင်အခုလို့ရှင်းလင်းပြသားစွာဒံယေလဖော်ပြပေးခဲ့ပြီးဖြစ်ပါတယ်ကောင်းကင်ဘူဂျီတိုင်အောင်ကြီးမာ၍ထိုဘူဂျီအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏ထို့မြမကဘိုးကြီးသခင်တိုင်အောင်ထောင်လွှားခြင်းကိုပြုဖြင့်နေ့ရက်အစဉ်ပြုသောဝတ်ကိုပယ်၍တန့်ရှင်းရာဌာနတော်ကိုရှုံချလေ၏အပြစ်များသောကြောင့်နေ့ရက်အစဉ်ပြုသောဝတ်နှင့်တကွဘိုးကြီးကိုလည်းထိုဂျိုသည်ရ၍တမန်တရားကိုမြေသို့နှိမ့်ချ၏ထို့သို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏မိတ်ဆွေတို့အခုအပိုင်းမှာစာရမဏတ်ကိုအောင်မြင်သောအပိုင်းအဝိုင်းအဖြစ်ဖော်ပြထားတာအတွေ့မိတ်ဆွေတို့ဘာမှစိတ်ပူစရာအကြောင်းမရှိပါဘူးဒီလိုပဲသူဟာစစချင်းအောင်မြင်မယ်ဆိုတာကိုဗျာဒိတ်ကျမ်းအခန်းကြီး6အရာလေကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်ဟုတ်ပါတယ်တစိတ်ခုနှစ်ချက်ကိုဖွင့်လှစ်တဲ့အချိန်မှတုန်းကမြင်းပြူကြီးထွက်လာပြီးတော့အဲ့ဒီမြင်းပြူကြီးဟာစာရမဏတ်ကိုတရုပ်ဆောင်တယ်သူ၌အဖဖျားသခင်ကတရဖူကိုပေးတော်မူမြဲဒါကြောင့်မို့လဲအောင်မြင်ခြင်းရှိလိမ့်မယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ကြရပြီသားပါသို့တငယ်သည်တစိတ်ခုနှစ်ချက်တွင်တစ်ချက်ကိုဖွင့်သောအခါငါကြည့်လျင်မိုးကြိုးတံမြည်ကဲ့သို့တတ္တဝါ၄ပါးတွင်တပါးကလာ၍ကြည်လော်ဟုဆိုသည်ကိုငါကြား၏ထိုအခါငါကြည့်လျင်မြင်းပြူတစ်စီးရှိ၏မြင်းစီးသောသူသည်လေးကို gain ၏သူ၌တရဖူကိုပေးတော်မူ၏အောင်မြင်လျက်၎င်းအောင်မြင်ခြင်းဟာ၎င်းထွက်သွား၏တဲ့အဲ့ဒီအချက်ကိုကျွန်တော်တို့တွေ့ခဲ့ရပြီသားပါမိတ်ဆွေအပေါင်းတို့စာရမဏတ်ဤဂရင်ကအောင်မြင်ခြင်းကိုကျွန်တော်တို့ဘာမှကြောက်စရာအကြောင်းမရှိအဖဖျားသခင်ဤဂျေစုကိနာတော့အရေးအောက်မှာခိုးလှုံပြက်ကယ်တင်ရှင်သခင်ခရစ်တော်ဤကယ်တင်ရှင်ဂျေစုကိုခံယူဖို့သာလျှင်အဓိကပါမိတ်ဆွေတို့သားကိုဖွာလူသောမိမသည်ဖွာသောအခါနဂါးသည်ထိုသားကိုကိုက်စားမိအကြံရှိ၍ထိုမိမရှေ့၌ရပ်သည်တော်တဲ့ရှင်မိတ်ဆွေအပေါင်းတို့ကဘာဦးချိန်မှကလေးကအပြစ်သင်ခဲ့ပါသောအာဒံဧဝအပြစ်ခဲကိုဆွဲငင်ကြဆင်းစေသူစာရမဏတ်တို့အတွက်အဖဖျားသခင်ဘယ်လိုဗျာဒိတ်ပြုခဲ့တလဲဆိုတာကိုကျွန်တော်ပြန်ပြီးစဉ်းစားလိုက်မယ်ဆိုရင်အတိတ်ပဲရှင်းလင်းပြသစွာနားလည်နိုင်ပါလိမ့်မယ်။သင်နှင့်မိမကို၎င်းသင်ဤအမျိုးအနွယ်နှင့်မိမဤအမျိုးအနွယ်ကို၎င်းငါသည်ရန်ညှိုးဖွဲ့စေမည်။သူသည်သင်ဤခေါင်းကိုကြိတ်လိမ့်မည်။သင်သည်သူ၏ဖနှောင့်ကိုကြိတ်လိမ့်မည်ဟုမိန့်တော်မူ၏မရှင်းဘူးလားမိတ်ဆွေအပေါင်းတို့ဖျားသခင်ဆူဖွဲ့ခဲ့တဲ့ဂျင်းစာတနည်းမဟုတ်လူသမိုင်းအစကပရိညင်ဟာအလွန်ရှင်းပါလေသာတော်သခင်ခရစ်တော်နဲ့စာရမဏတ်တို့ဟာအေယာမယံညူရှိကိုရှိရမှာကိုအခိုင်အမာဖော်ပြလိုက်တာဖြစ်ပါလေဒါကြောင့်အခုဗျာဒိတ်ကျမ်းကဖော်ပြခြင်းကဘာဦးကျမ်းမှာကလေးကတွေ့ခဲ့ရတဲ့အဖဖျားသခင်၏ပရိညင်ဤပြည့်စုံခြင်းပါပဲမိတ်ဆွေအပေါင်းတို့ဣဒရီလာမှာဖွားမြင်သူကက်တင်ရှင်ကိုမိတွင်တဲမှာကလေးကတုတ်တင်ပြစ်ဖို့ရန်အတွက်စာရမဏတ်ဟာပြင်ဆင်ပါလိမ့်မယ်ပခက်အတွင်းမှာပင်မျိုးဖြုတ်ချင်တယ်ဆိုတဲ့ဗျာဒိတ်သဘောပါမိတ်ဆွေတို့ဒီချက်ဟာအနာဂတ်ဗျာဒိတ်အဖြစ်နှလန်းသွာအတိတ်ပဲကိုဆောင်းတယ်လို့လည်းကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ကက်တင်ရှင်သခင်ခရစ်တော်လူစားတီကိုခံယူတဲ့အချိန်ဘက်လင်မြို့ကလေးကိုသူကြွလာတော်မူတဲ့အချိန်တုန်းကအကြောင်းကိုလည်းပြန်ပြီးတော့စဉ်းစားကြည့်ပါအခုလိုပဲစာရမဏတ်ဟာအာနာပိုင်ဟေရုဘုရင်မှတဆင့်မိတွင်မှာတင်သခင်ကိုသုတ်တင်ဖို့ကြိုးစားခဲ့တာကိုပထမအချိန်ကျွန်တော်တွေ့ခဲ့ရပြီးပြီမဟုတ်ဘူးလားအခုအချိန်မှာကျတော့စာရန်ကြီးဟူသောနဂါးကြီးဟာခရစ်တော်ကိုသုတ်တင်မယ်ခရစ်တော်ကိုမွေးဖွားပေးရသူဣသရေလတို့ကိုတိုက်ခိုက်မယ်ဆိုတာဟာရှင်းနေပါတယ်ဒါကျမ်းစာကိုတည်တည်ချီချီလေ့လာထားသူတွေအတွက်ကတော့ဘာဆိုဘာမှမဆန်းတဲ့ဗျာဒိတ်ပဲလို့ဆိုလိုက်ပါရစေဗျာဒိတ်ကျမ်းအခန်းကြီး7အငယ်9နဲ့6ထိုမိမ့်မသည် လူမျိုးတကားတို့ကိုတန်လှန်တန်နှင့်အုပ်ဆိုးလက်တန်သောသားယောက်ျားကိုဖွားမြင်၏ထိုသားကိုဖျားသခင်ထံသို့၎င်းပလင်တော်သို့၎င်းချီယူတော်မူ၏မိမသည်အရက်1260ပတ်လုံးတော၌ကျွေးမွေးခြင်းကိုခံရမည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောအရက်သို့ပြေးလေ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့တချို့သူတည်တည်တွေကတော့ဒါဟာအသင်းတော်ရဲ့ပေါ်ထွန်းခြင်းကိုပဲဆိုလိုတာဆိုပြီးတော့လွဲမှားအတိတ်ပဲကြောက်ယူကြပါတယ်လုံးဝမဖြစ်နိုင်ပါဘူးခရစ်တော်ကယ်တင်ရှင်ကိုသာအခိုင်အမာဖော်ပြလိုက်တာပါလူမျိုးတကာတို့ကိုတန်လှန်တန်နဲ့အုပ်ဆိုးမယ်တဲ့ဟုတ်ပါတယ်နှစ်ခုမြောက်သောစာလံရဲ့အငယ်9မှ9အတွင်ကိုကြည်ပါဗျာဒိတ်တော်အချက်ကိုငါပြန်ကြားပြီအံထာဝရဘုရားကသင်သည်ငါသားဖြစ်၏ယနေ့ပင်သင်ကိုငါဖြစ်ပွားစေပြီငါကိုတောင်းလောလူအမျိုးမျိုးတို့ကိုသင်၏အမွေဥစ္စာဖို့ငါပေးမည်မြေကြီးစွန်းတိုင်အောင်ပိုင်တိုက်သောအခွင့်ကိုလည်းငါပေးမည်သင်သည်သူတို့ကိုတန်လှန်တန်နှင့်အုပ်ဆိုး၍မြေအိုးကိုခွဲဖြက်တကဲ့သို့ခွဲဖြက်လိမ့်မည်ဟုငါအာမိန့်တော်မူပြီတဲ့ဆာလံဆရာမှတဆင့်ဖော်ပြခဲ့တဲ့ဗျာဒိတ်ဖြစ်ပါ रे မိတ်ဆွေတို့တန်လှန်တန်နှင့်မြေအိုးကိုခွဲမည်ဆိုရဟာကျွန်တော်တို့ဟာမြေသားဇာတိယုတ်တရက်နဲ့ရှင်သန်နေရတဲ့လူသားတွေဖြစ်တယ်။အဲ့ဒီမြေအိုးတွေဟာကွဲထွက်သွားတဲ့အချိန်အသက်ဝိညာဉ်ဟာသခင်စီကိုရောက်ရမယ်ဆိုတဲ့အတိတ်ပဲကိုဖော်ပြနေသလိုဇာတိပဂရိလူလောကကြီးတစ်ခုလုံးကိုစာရန်လက်ကနေလူယူပြီးတော့အောင်ပွဲခံမယ်။တရားစီရင်မယ်လို့လည်းအတိတ်ပဲကြောက်ယူနိုင်ပါ रे ။ဒါအပြင်ဒီကနေ့စာရမဏတ်လွှမ်းမိုးနေသောမြေလောကရဲ့ဏိဂုံးအချိန်ကာလဟာဖြင့်ကတိရှင်ရဲ့အုပ်ဆိုးမှုကိုခံရမယ့်အချိန်တရွေ့ရွေ့နီးကပ်နေပြီ။ဒါပေမဲ့အဲ့ဒီအချိန်ကာလမတိုင်မီမှာတော့တက္ကာလဒုက္ခဆင်းရဲခြင်းအမျိုးမျိုးတို့ဟာတန်လှန်တန်တော်နဲ့အခွဲခံရသလိုဒီမြေကဘာတစ်ခုလုံးကိုသွက်သွက်လဲအောင်ဒုက္ခဝေဒနာတွေပေးလိုက်မယ်ဆိုတာကိုသတိရစေလိုက်ပါတယ်။ထိုသားကိုဘုရားသခင်ထံတော်သို့၎င်းပလင်တော်သို့၎င်းချီယူတော်မူ၏။အမေနီးယားမှာတင်စားထားတဲ့ဣသရီလတို့ကချီယူတာမဟုတ်သလိုဘဲအသင်းတော်ဘဲအဖွဲ့အစည်းကမှလည်းပို့ဆောင်ပေးတာမဟုတ်ပါဘူးနော်အဖကိုတော်တိုင်စီရင်တော်မူသောအမှုတော်များကြီးဖြစ်တယ်ဒါကြောင့်မို့လဲအဖဖျားသခင်ထံဖျားသခင်ပလင်တော်ထံသို့ချီယူတော်မူ၏လို့ဖော်ပြပေးလိုက်တာမိတ်ဆွေတို့ဓမ္မသစ်ကျမ်းများမှာကယ်တင်ရှင်ရဲ့အသေးခံတော်မူခြင်းဩဝါဒစာများအရခရစ်တော်၏ရှင်ပြန်ထမြောက်တော်မူခြင်းတို့အကြောင်းတွေကိုအမြဲအမှတ်တရဖော်ပြလေရှိပါတယ်။ဗျာဒိတ်ကျမ်းကတော့ခရစ်တော်ရဲ့ကောင်းကျင်ဘုံကိုတက်ကြွခြင်းဆိုတာကိုဥစားပေးတယ်ဆိုတာကိုကျွန်တော်နားလည်သဘောပေါက်ဖို့လိုပါတယ်။ဟုတ်ပါတယ်။အဲ့ဒီလိုဘုံတော်ဝင်စားခြင်းကြောင့်သာလျှင်လေဘုံတကိုအာနုဘော်တော်နဲ့အညီနောက်ဆုံးသောကကလစီရင်တော်မူခြင်းတို့ဖြစ်တည်လာရတယ်ဆိုတာကိုကျွန်တော်သဘောပေါက်ဖို့လိုပါတယ်။မိမသည်အရက်1260ပတ်လုံးတော၌ကျွေးမွေးခံရမည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောအရက်သို့ပြေး၏တဲ့မိတ်ဆွေတို့နောက်ထပ်တွေ့ရပြန်တဲ့တိကျသောနေ့ရက်များပါ3နှစ်နဲ့6လတိတိဖြစ်တဲ့3နှစ်ခွဲကာလပါအလေးနဲ့စဉ်းစားဖို့ကတော့စောစောတုန်းကကောင်းကင်ဘုံပလင်ကိုဘဲဣတရီလဘဲအသင်းတော်ကမှပို့ခြင်းမဟုတ်ခရစ်တော်အားဖျားသခင်ကိုတော်တိုင်ချီဆောင်တော်မူခြင်းဖြစ်တယ်လို့အခုတော်ကိုပြည့်တယ်ဆိုတာကရောဣသရေလတို့ကပြေးရတာတော့မှန်တယ်။သူတို့ပြေးရတာကပို့ဆောင်တော်မူခြင်းသဘောပဲဖြစ်နေတယ်ဆိုတာကိုတွေ့ရခြင်း။ဟုတ်ပါတယ်။ထိုမိမ့်မဆိုတဲ့ဣသရေလပြေးပုံကိုကြည်ပါ။တော၌ကျွေးမွေးခြင်းကိုခံရမည်အကြောင်းပြေးခြင်းတဲ့။တခါဆက်ပြီးတော့ရှင်းလိုက်တာရှိသေးတယ်။သူပြေးတာကဖျားသခင်ပြင်ဆင်တော်မူသောအရက်ကိုပါ။မိတ်ဆွေတို့မေတော်မာရီယေရှုကိုအသက်မခံရဘူးအဲဂုတ်ထုပြည်ဘက်ကိုပြေးရတော့ကအကြောင်းကိုပြန်ပြီးတော့မိတ်ဆွေတို့စဉ်းစားကြည့်ပါပြေးတာကတော့ယောသတ်မာရီတို့ကိုယ်တိုင်ပေါ့ယေရှုကယ်တင်ရှင်ကလေးကိုယင်ဝင်ပိုက်ပြီးတော့ပြေးရတယ်လေဒါပေမဲ့ကို့အရေးအချင်းနဲ့ကို့ပြေးခဲ့ကြခြင်းပါလားလုံးဝမဟုတ်ပါဘူးရှင်မသက်ခရစ်ဝင်ကျမ်းမှာပြန်ကြည့်ပါအဖဖျားသခင်ဤလမ်းပြခြင်းနဲ့သာလျှင်လမ်းမှန်ကိုရောက်ပြီးတော့လုံခြုံခဲ့ရခြင်းဆိုတာကိုရှင်းနေအောင်ကျွန်တော်တွေ့ရပါလိမ့်မယ်တင်ထလောမေတော်နှင့်သူငယ်တော်ကိုဆောင်ယူပြီးဖြင့်အဲဂုတ်ထုပြည်သို့ပြေး၍တဖန်ငါပြောဆိုသည့်တိုင်အောင်ထိုးပြီး၌နေလောဟေရုမင်းကြီးသည်သူငယ်တော်ကိုသတ်အံ့သောငါရှာလိမ့်မည်ဟုဆိုလေ၏တဲ့မရှင်းဘူးလားထာဝရဘုရားဤကောင်းငင်တမန်ကိုတော်တိုင်ကလာပြီးတော့သူတို့ကိုသတိပေးတာပြီးတော့သူတို့ကိုအဲဂုတ်ထုပြည်အထိပို့ပေးတာ ပြီးတော့အဲ့ဒီအရက်မှာလုံကြုံစွာသူတို့ကိုထိမ့်သိမ့်ထားခဲ့တာမိတ်ဆွေတို့အခုဗျာဒိတ်ကျမ်းမှာလေအဲ့ဒီသဘောတရားအတိုင်းပါပဲမိမသည်အရက်1260ပတ်လုံးတော၌ကျွေးမွေးခြင်းကိုခံရမည်အကြောင်းဘုရားသခင်ပြင်ဆင်တော်မူသောအရက်သို့ပြေး၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့နောက်ဆုံးသောကပ်ကာလရဲ့အဆိုးရွားဆုံးသောဒုက္ခဆင်းရဲခြင်းကာလတွေကြားမှာဣသရေလလူမျိုးတော်အကျဉ်းအကြံတို့ကိုအဖဖျားသခင်ကိုတော်တိုင်ကာကွယ်ထားမှာအသေးချာဖြစ်ပါလေ။ဘေတော်ဘေဂန္တာမှာပို့ဆောင်ပြီးတော့ကျွေးမွေးမယ်ဆိုတာကိုအတိအကျကျွန်တော်တို့ကိုဖော်ပြမထားပါဘူး။ဒါနဲ့ပတ်သက်ပြီးတော့လေဓမ္မသမိုင်းမှာညင်းကြခုန်ကြတာတွေအမျိုးမျိုးရှိတာကိုကျွန်တော်တို့ကြားနေရပါလေ။လူသားတွေရဲ့အာနေကျက်ဟာအဲ့ဒီအပိုင်းမှာပေါ်လွင်နေတာပါပဲ။မိတ်ဆွေတို့ကျွန်တော်တင်ပြရတော့သမချမ်းအဖွဲ့ကပြောချင်တာကတော့ဒီကနေ့ဒီကပါမှာလူရန်ကားတွေလက်ထဲကိုရောက်ရှိနေတဲ့နျူကလ িয়ার ထိပ်ဖူးလက်နက်ကြီးတွေလေဆာရောင်ကြီးလက်နက်ကြီးတွေကြေတာယာစစ်ပွဲအတွက်ပြင်ဆင်ထားပါတယ်ဆိုတဲ့မဟာဗျူဟာမြောက်လက်နက်ကြီးတွေအကြောင်းကိုစဉ်းစားရင်းနေကျွန်တော်မိတ်ဆွေတို့လူသမိုင်းအတွက်အဖဖျားသခင်ပေါ်ပြလိုက်တဲ့တောလို့ဆိုထားတဲ့ wilderness တနည်းမဟုတ်ရေမြေတောတောင်သဘာဝဂန္ဓာယအလုံးစုံတို့ဟာအပေမိသောအရက်မျိုးဖြစ်လေမလဲလို့တွေးမိပြီးတော့စိုးရိမ်ပူပန်စရာကောင်းလာပါ रे အဲ့ဒီလိုတွေးယူရလောက်အောင်အကြီးအကျယ်လူသမိုင်းဟာတိုးတက်ပြောင်းလဲနေမယ်ဆိုတာကိုလေအဖဖျားသခင်ဟာကြိုတင်သိတော်မူတဲ့အတွေ့အကြုံမလို့ wilderness ကိုတောသူဆိုပြီးတော့သာတမင်ဖော်ပြခြင်းဖြစ်ပါ रे ဘယ်တောဖြစ်တယ်ဘယ်တောင်ဖြစ်တယ်ဘယ်ကန္တရာဖြစ်တယ်ပထဝီအနေထားအတိအကျနဲ့ကေတင်ရှင်လုံးဝဖော်ပြမထားပါဘူးမိတ်ဆွေအပေါင်းတို့သူစီမံတော်မူသည့်အတိုင်းသာအကောင်းဆုံးဖြစ်သည်ဆိုတဲ့တမန်တော်ကိုလူသားတို့ခံယူစေဖို့ရန်အတွက်ဗျာဒိတ်ကျမ်းမှတဆင့်အလေးအနက်သတိပေးလိုက်တယ်လို့ကျွန်တော်သင်ပြရသောတမန်ကျမ်းအဖွဲ့ကခံယူလျက်ရှိကြောင်းပ
ါဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်9ကနေအခန်းငယ်7အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့